အာဆီယံကာကွယ်ရေးဝင်ကြီးများနဲ့အာရှပစိဖိတ်ဒေသရဲ့နိုင်ငံတွေကကာကွယ်ရေးဝင်ကြီးများရဲ့စီဝေးပွဲကိုဘရူနိုင်းနိုင်ငံဘန်ဒါစရီဘဂါဝမ်မြို့တော်မှာဒီကနေ့စတင်ပါတယ်။အမေရိကန်၊တရုတ်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေအပြင်အာရှပစိဖိတ်ဒေသတွင်အင်အားကြီးနိုင်ငံတွေရဲ့ကာကွယ်ရေးဝင်ကြီးတွေလည်းတက်ရောက်ကြတဲ့စီဝေးပွဲမှာတောင်တရုတ်ပင်လယ်တွေကရေပိုင်နဲ့အငင်းပွားမှုပြဿနာကိစ္စကိုအဓိကထားဆွေးနွေးကြဖို့ရှိနေပါတယ်။ရေပိုင်းနဲ့အငင်းပွားမှုကြောင့်ပဋိပက္ခမဖြစ်အောင်လို့တားဆီးနိုင်ရေးအတွက်မဖြစ်မနေလိုက်နာဆောင်ရွက်ရမယ့်စည်းမျဉ်းတွေကိုတရုတ်ဘက်ကနေညှိနှိုင်းဆွေးနွေးလာအောင်လို့ပူးပေါင်းတိုက်တွန်းမယ်လို့အာဆီယံဝန်ကြီးတချို့ကဒီစည်းဝေးပွဲမစခင်တည်းကသဘောတူထားကြပါတယ်။ဒီအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချခေတော်ဟာမြန်မာကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလွင်အပြင်မလေးရှား၊ဖိလစ်ပိုင်၊ထိုင်း၊ဗီယက်နမ်စတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးတွေနဲ့လည်းဒီအာဆီယံကာကွယ်ရေးဝန်ကြီးများစည်းဝေးပွဲပေးပန်းမှာတီးခြားစီတွေ့ဆုံခဲ့ကြပါတယ်။ဒေတာရင်းစီရေးအရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီနိုင်ငံရေးအရာအပြောင်းလဲတစ်စုံတစ်ရာရှိလာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကမြန်မာအစိုးရနဲ့တန်တမာရေးအပြင်စည်းရေးအရာဆက်ဆံမှုတွေကိုပြန်ပြီးတော့လှုပ်လာနေတာပါ။ပြန်လည်စတင်တဲ့စည်ရေးဆက်ဆံမှုပိုင်းမှာလူအခွင့်အရေးနဲ့ကျင်းဝင်စည်းကမ်းတွေမြန်မာစစ်တပ်ကလေးစားလိုက်နာဖို့အမေရိကန်ဘက်ကတိုက်တွန်းပြောနေပါတယ်။အမေရိကန်ပြည်ထောင်စုကကြံနေသေးတဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်ပိတ်ဆို့မှုဥပဒေတွေအရလည်းမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာအကန့်အသတ်တွေကရှိနေဆဲဖြစ်ပါရဲ့ရှင်။